ထိုင်းနိုင်ငံတောင်ပိုင်းစွန်ကလပြည်နယ်ဟိုက်ရန်မြို့ကတဆင့်မလေးရှားနိုင်ငံနဲ့ကုတ်ခိုးဝင်မှုစူးစမ်းကြတဲ့မြန်မာ30လောက်ပါတဲ့လူကုန်ကူးလာတဲ့ကားတစ်စီးဖတ်တနုံမြို့နယ်မှာတိမ်းပေါက်ခဲ့တာမြို့နယ်ထဲမှာတိမ်းပေါက်ခဲ့တာကြောင့်တချို့ထိခိုက်ဒဏ်ရာရပြီးကားပေါ်ပါလာသူတွေကိုထိုင်းရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်ဒီကိစ္စကိုသိရှိထားတဲ့ထိုင်းနိုင်ငံတောင်ပိုင်းကရွှေပြောင်းအလို့သမားအခွင့်ရေးကွန်ရက်ရဲ့တာဝန်ခံဥပရေကအခုလိုပြောပြပါတယ်
အဲ့လိုမတူတခြားတိမောက်တဲ့ခါလက်ကျိုးသွားတာပေါ့တယောက်ကျတော့မတည်ဘူးဒါပေမဲ့တင်းဆုံးတဲ့အတိုင်းတတိဖြစ်နိုင်နေတယ်တရားပြည့်နေတယ်ပြည့်နေမှာကျန်တဲ့သူတွေကတော့ဟိုကြောက်လန့်ပြီးတော့ထွက်ပြေးကြတာပေါ့ဗျာဒီအနည်းငယ်ပါရှိတဲ့သူတွေကရစ်တခါကိုလှမ်းပြီးတော့ဖုံးဆက်တိုင်တဲ့အခါကျိုးသွားတဲ့သူကိုကျွန်တော်ဒီဖတ်တလို့အစ်ကိုခေါ်သွားပြီးတဲ့အခါသူတို့ကစစ်ကူတမကိုပြုတ်လုတယ်ပြည့်ပြေးသွားတဲ့ခကြီးတွေအန်တီခကြီးတွေကိုအခုလို့နေစနေရှောက်ကိုပဲအလုံးကိုဖမ်းဆီးရမိတယ်
ဒီမြန်မာနိုင်ငံသားတွေကိုလူကုန်ကူးသူတွေကမလေးရှားနိုင်ငံတဲကိုပို့ဆောင်ဖို့အတွက်ခေါ်ဆောင်လာတာဖြစ်တယ်လို့လည်းဆိုပါတယ်။တိစုံသူတွေရှိတယ်လို့သတင်းရပေမဲ့တိကျအတည်ပြုနိုင်ခြင်းတော့မရှိပါဘူး။